ကနေဒါလွှတ်တော်မှာတောက်ချာနေကယူကရိန်းသမ္မတဗလိုဒီမီယိုဇလန်စကီတက်ရောက်မိန့်ခွန်းပြောကြားခဲ့ပြီးတဲ့နောက်မှာကနေဒါကယူကရိန်းအတွက်နောက်ထပ်စီးအကူအညီဖြစ်တဲ့3နှစ်အတွင်းဒေါ်လာတန်650ပေးရမယ်လို့ကနေဒါဝန်ကြီးဂျက်စတင်ထရူဒိုကကတိပြုလိုက်ပါတယ်။ဒါ့အပြင်ယူကရိန်းကိုကျူးကျော်တိုက်ခတ်နေတဲ့ရုရှားပေါ်မှာဒဏ်ခတ်ရေးယူမှုတွေတိုးမြင့်ချမယ်လို့လည်းပြောပါတယ်။ကနေဒါဝန်ကြီးချုပ်ထရူဒိုဟာယူကရိန်းသမ္မတဇလန်စကီနဲ့လက်လက်တဲ့ကုန်တက်မှုသဘောတူစာချုပ်ပါထုတ်ဆိုခဲ့တာဖြစ်ပါတယ်။အော်တိုဝါမှာပြုတ်လုတဲ့ခေါင်းဆောင်တို့ရဲ့ပူတဲ့သတင်းစာရှင်းလင်းပွဲမှာတော့ကနေဒါဝန်ကြီးချုပ်ကဒီမိုကရေစီကိုခုခံကာကွယ်ရမှာစီစီလုံးလုံးရည်တည်မှာဖြစ်ပြီးရုရှားသမ္မတဗလာဒီမီယာပူတင်ရဲ့ယူကရိန်းကျူးကျော်မှုအတွက်ရှုံချကြောင်းပြောပါတယ်။ယူကရိန်းအတွက်ကနေဒါကပေးတဲ့အထောက်ပံ့ငွေရဆေးပက်သုံးကြီးကားကားအပါအဝင်ကြီးကားယင်းအစီး50နဲ့တင့်ကားပြည်ပြန်ထင်းထင်းလေးကျင်ဆိုင်ရာမှာတုံးမယ်လို့ပြောပါတယ်။ကနေဒါအစိုးရကရုရှားပေါ်ဒဏ်ခတ်အရေးယူတဲ့ဆင်မှာနောက်ထပ်ရုရှားအယောက်60ကျော်ထည့်သွင်းလိုက်ကြောင်းလည်းကြေညာပါတယ်။ဒါ့အပြင်ကနေဒါနဲ့ယူကရိန်းတို့ဟာရုရှားဗဟိုဘဏ်အပေါ်ဝင်ရုရှားပိုင်ဆိုင်မှုတွေထိန်းချုပ်ရေးအတွက် G7 မိတ်ဆွေတွေနဲ့ဆွေးနွေးမယ်လို့ပြောပါတယ်။ဒါကယူကရိန်းကိုရုရှားကျူးကျော်တဲ့2022 February ကစပြီးယူကရိန်းသမ္မတပထမဆုံးကနေဒါကိုလာရောက်တာဖြစ်ပါတယ်။